အီရန်တမူကဆမ်ဆိုလီမနီကိုအမေရိကန်ကအဝေးထင်းဒရုန်းယာဉ်ကနေဒုံးကျင်တဲ့ပြည်တည်လောက်ကန်တဲ့ဒီနေရာမှာပဲဂျီမင်ကအီရန်ထိပ်ကန်းတမူတူကိုလည်းလောက်ချမှုကြိုးစားခဲ့ပြီးနဲ့မအောင်မြင်ခဲ့ဘူးလို့အမေရိကန်သတင်းမီဒီယာတွေကထုတ်လင့်ဖော်ပြနေကြပါတယ်။ဒီသတင်းကို The Washington Post သတင်းစာကအရင်ဆုံးဖော်ပြတာဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်ကဆိုလီမနီကိုလောက်ချံတက်ထွက်ခဲ့တဲ့စစ်စင်ရေးဟာဘိုးဘီကျေကျန်းတဲ့ပမာဏနဲ့လုံခုအီရွေခဲ့တယ်ဆိုတာဒီအချက်ကပြနေပါတယ်။ဒီမှာအမေရိကန်ကပြမှတ်ထားခဲ့သူဟာအီရန်ကုတ်အထူးတပ်ဖွဲ့ရဲ့အဓိကတမူတူဖြစ်သူအဒူဗီဇာရှာလာဖြစ်တယ်ဆိုတာမိမပေါ်တဲ့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးအမေရိကန်သတင်းဌာနတွေကတင်ပြနေကြပါတယ်။ဒီစစ်စင်ရေးနဲ့ပတ်သက်လို့နောက်ထပ်အသေးစိတ်တွေကိုတော့သတင်းရင်းမြစ်တွေကမပြောပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးပြောဆိုဖို့ပန်တဂွန်စစ်ဌာနချုပ်ကလည်းမြင်ပါတယ်။ဇန်နဝါရီလ2ရက်နေ့ကဂျီမင်မာလီတောင်းကတက်ခိုက်တဲ့သတင်းကိုကျွန်တော်တို့ပြပါတယ်။ဂျီမင်ဟာအကြမ်းဖက်ဝါဒီတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်သူတွေဘေးရန်မရှိတဲ့ခိုးလုံလှုပ်ရှားနေတဲ့နေရာဖြစ်တတ်မှတ်တာတော့ကြားပါပြီ။ဒေသတွင်းမှာလုတ်တဲဆိုတဲ့စစ်စင်ရေးတွေနဲ့ပတ်သက်ပြီးကာကွယ်ရေးဌာနအနေနဲ့ဆွေးနွေးပြောဆိုမှုမလုပ်ပါဘူးလို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဂျီရက်တူပိယဗိုလ်မှူးကြီးရစ်ဘကာဂရက်ဘရစ်ကပြောပါတယ်။ဒါပေမဲ့ကတော့ဆိုလီမနီဟာတကယ်တကအမေရိကန်တပ်ရုံးကိုဖောက်ခွဲဖို့စီစဉ်နေခဲ့တာလို့သာသာပြင်းကပြောပါတယ်။